ဟုတ်ကဲ့ပါ။အိန္ဒိယနိုင်ငံကသုတေသီတွေအနေနဲ့အသက်66နှစ်အရွယ်လူပေါင်း650နီးပါးကိုစစ်ဆေးခဲ့ရမှာဘာသာစကားနှမျိုးဒါမှမဟုတ်နှမျိုးထက်ပြောတဲ့သူ92ဦးပါဝင်ခဲ့ပြီးဒီမှတ်ဉာဏ်ကျတဲ့ရောဂါတစ်ခုဖြစ်တဲ့အယ်ဇိုင်းမားဝေဒနာရှင်ပေါင်း240ပါဝင်ခဲ့ပါတယ်။အခုလိုလေးလာရမှာဘာသာစကားနှမျိုးပြောသူတွေအနေနဲ့ဒီမှတ်ဉာဏ်အားနည်းတဲ့ယောဂအမျိုးမျိုးဖြစ်တာကဘာသာစကားတစ်မျိုးတည်းပြောသူတွေနဲ့ရှင်းလိုက်ရင်လေးနှစ်ခွဲလောက်ပိုကြာမှဖြစ်တာကိုတွေ့ရှိလိုက်ကြပါတယ်။ဘာကြောင့်အခုလိုဖြစ်ရတာကိုလေးလာမှုမှာဥဆောင်ပါဝင်ခဲ့တဲ့စကော့တလန်ရဲ့အီဒင်ဘတ်တက္ကသိုလ်ရှိသက်ကြီးမှတ်ဉာဏ်ဆိုင်ရာဌာနကဒေါက်တာသောမတ်စ်ဘော့က
I am suppressing the other languages so it means I have to be so to say
ကျွန်တော်အနေနဲ့ဘာသာစကားတစ်ခုကိုပြောနေချိန်မှာတခြားဘာသာစကားကိုထိမ့်ချုပ်ထားပိတ်ထားရပါတယ်ကျွန်တော်အနေနဲ့အမြဲတမ်းသတိထားပြီးတော့ဒီစကားတွေကိုတစ်ခုပြီးတစ်ခုဖွင့်လိုက်ပိတ်လိုက်လုပ်ပေးနေရတာမျိုးပေါ့အခုလိုအမြဲအာယုံစိုက်ထားနေတဲ့လုပ်ငန်းစဉ်တွေကမှတ်ဉာဏ်ကျလာမှုယောဂါတွေမှာအရေးပါတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်ဒါကြောင့်မို့လုပ်ငန်းစဉ်ရဲ့တက်ရောက်မှုကိုအဲ့ဒီမှတ်ဉာဏ်အားနည်းလာတဲ့ယောဂါမျိုးမှာတွေ့ရတာပေါ့ဗျာ
ဒါအပြင်ဒေါက်တာဘော့ကပဲအခုလိုဘာသာစကားနှမျိုးပြောတာကိုငငယ်ကမလုပ်ခဲ့ရင်လဲကြီးလာမှလုပ်ရင်လဲမှတ်ဉာဏ်ကျယောဂါဖြစ်တာကိုနှောင့်နှေးစေနိုင်တယ်လို့ဆက်ပြောခဲ့ပါတယ်အဲ့ဒီတော့အင်္ဂလန်ရောက်တက်ကြီးယောဂါဆိုင်ရာအထွေထွေမြန်မာဆရာဝန်ဒေါက်တာဖြူချော်မြင့်ကိုမေးကြည့်ခဲ့ပါတယ်ဒေါက်တာဖြူချော်မြင့်ခင်ဗျာဆရာတို့အနေနဲ့ဒီသုတေသနလုပ်ငန်းတွေအများကြီးလုပ်နေတဲ့အခါကျတော့ဒီတွေ့ရှိချက်အပေါ်မှာဘယ်လိုသုံးသပ်မိပါလဲ
အဲ့ဒီတွေ့ရှိချက်ကိုအရင်ကလည်းတွေ့တော့တွေ့ဘူးပါတယ်ဒါပေမဲ့ဒီစာရန်ရဲ့အဓိကထူးခြားချက်ကနှစ်ခုပေါ့နော်တစ်ခုကရေအတွက်အဖြစ်အများဆုံးသုတေသနဆိုတဲ့အခါကျတော့ပို့ပြီးတော့တေချာတယ်လို့ပြောလို့ရပါတော့နောက်တစ်ချက်ကပထမဆုံးအကြိမ်ပေါ့နော်အရင်တော့ကတော့လေ့လာချက်တွေကသာသစကားနှစ်မျိုးပြောတဲ့လူတွေမှာပို့ပြီးတော့ပညာတတ်လို့ဖြစ်နိုင်တယ်ပေါ့ဒါပေမဲ့အခုနောက်ဆုံးတွေ့ရှိချက်ကစာမတတ်တဲ့လူတွေမှာလည်းစကားနှစ်မျိုးပြောတဲ့လူကမှန်ညာနဲ့ယောဂဖြစ်တာပေါ့တကယ်ပြန်နေပေါ့နော်ပညာကပို့ပြီးတော့နောက်ကျတာကိုတွေ့တယ
်ဟုတ်ကဲ့ဒေါက်တာဖြူချော်မြင့်ကျွန်တော်ဒီမြန်မာပြည်သူတွေအတွက်ပေါ့မှန်ညာနဲ့ယောဂမေ့တတ်တဲ့ယောဂဒီယောဂနဲ့ပတ်သက်ပြီးတော့အသိအင့်ဆုံးအချက်တွေဆိုလို့ရှိရင်ဘယ်အချက်တွေကိုထောက်ပြမလဲ
မှန်ညာနဲ့ယောဂကအသက်ကြီးတဲ့လူတွေမှာဖြစ်ဖို့ပုံများတာပေါ့နော်တချို့မှတ်ညံနေတဲ့ယောဂတွေကတချို့လူငယ်တွေမှာလည်းဖြစ်နိုင်တယ်ဒါပေမဲ့မျိုးရိုးလိုက်တာပို့ပြီးတော့များတယ်ဒါပေမဲ့အခုကျွန်တော်အတွေ့အကြုံရပါတော့ဗမာပြည်မှာတော့အသက်ကြီးတဲ့လူတွေဖြစ်တာပုံများပါတယ်ဒီမှတ်ညံနေတဲ့ယောဂမှာလည်းအကြောင်းအရာမျိုးမျိုးရှိတာပေါ့နော်တချို့တွေကကြတော့ဘာမှအကြောင်းအရာထွေထူးမရှိဘူးဒါပေမဲ့ခြုံပြီးပြောရမယ်ဆိုရင်တော့မှတ်ညံကဒီအုံနောက်ရဲ့အလုတ်ပိုင်းထဲမှာပါတဲ့အခါကျတော့အုံနောက်အလုတ်ပိုင်းချိုးရင်းတဲ့အာအုံနောက်မှာလိုအပ်တဲ့သွေးမရောက်ဘူးဆိုရင်ဖြစ်နိုင်တယ်လို့ထင်လာကြတယ်။ဘာလို့လဲဆိုတော့တချို့လူတွေမှာကသွေးရောဂါတို့ဆီးချိုးရောဂါတို့ရှိတဲ့လူတွေမှာဒီလိုယောဂါဖြစ်နိုင်ဖို့ပုံများတာပေါ့နော်။ပြီးတော့တချို့လူတွေမှာနှလုံးပုံမှန်တဲ့ယောဂါရှိနိုင်တယ်။အဲဒီအခါမှာပို့ပြီးတော့ဖြစ်နိုင်ဖို့လားလားရှိတယ်။ဆိုတော့အဲ့ဒီယောဂါတွေကိုကာကွယ်ဖို့ရာကကျမရေကိုယူဆိုင်ဖို့လိုတာပေါ့နော်ဆိုတော့သွေးတို့မဖြစ်အောင်ဆီးချိုးမဖြစ်အောင်နှလုံးယောဂါမဖြစ်အောင်ကာကွယ်နိုင်ရင်အဲဒီအုံနောက်မိတ်တဲ့ယောဂါဖြစ်တဲ့ဟာနေအောင်ကာကွယ်တာနဲ့အတူတူပဲပေါ့
ဟုတ်ကဲ့အဲ့တော့အခုလိုဒီကာကွယ်တဲ့ကြားရပဲပေါ့နော်ယောဂါဖြစ်လာခဲ့ရောဒီကုသမှုအပိုင်းအနေနဲ့က
ဒီယောဂါဖြစ်တယ်လို့သိချာသိရဲဆိုရင်တချို့လူတွေမှာတော့ဆေးကျွေးရင်သက်သာမှုရှိနိုင်တယ်ဒါပေမဲ့အဓိကအခုလောလောဆယ်မှာကုသတဲ့ဆေးရလို့ကမပေါ်သေးဘူးပေါ့နော်ဆိုတော့သုံးတဲ့တချို့ဆေးတွေကယောဂါလက္ခဏာကိုသက်သာအောင်လုပ်နိုင်တာရှိတယ်ဒါပေမဲ့တချို့လူတွေမှာဒီလိုဆေးကသိပ်ပြီးတော့အဆွမ်းမထက်ဘူးဆိုတော့အဓိကအရေးကြီးဆုံးကတော့ကာကွယ်နိုင်ရင်တော့အကောင်းဆုံးပေါ့နော်နောက်ပိုင်းသူတေနာအဓိကလုပ်ဖို့လိုတာကပို့ပြီးတော့စိုးမလာအောင်ဘယ်လိုလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့သိဖို့လိုပါတယ
်ဟုတ်ကဲ့ဒီနှလုံးသွေးကြောယောဂါတွေနဲ့ဒီဆီးချိုယောဂါတွေမဖြစ်အောင်ဒါမှမဟုတ်ဖြစ်လာပြီးရင်မဆိုးအောင်ပေါ့နော်ကာကွယ်တာအပြင်တခြားနည်းတွေရောကာကွယ်လို့ရတယ်လား
အခုသူတေနာတွေ့ရှိချက်တွေကအစီစိမ့်နေပါရှောင်းမယ်ကျမရေးကယူဆိုင်မယ်ကိုလက်လှူရှားမှုလုပ်တယ်ပေါ့နော်တက်နိုင်တယ်များဆုပ်လို့ရှာရှာတင်နိုင်ရင်ပေါ့ဥမာဟိုရုံးကိုပတ်စကားနဲ့သွားမယ်စားလမ်းလျှောက်သွားမယ်ဓမ္မဘုတ်စိုက်ကယ်နဲ့စီးသွားမယ်ဒီလိုမျိုးလုပ်ပေးနိုင်နေဆိုရင်ပို့ပြီးတော့အကျိုးရှိနိုင်တာပေါ့နော်စားတော့စားတဲ့အခါမှာလည်းလက်လက်ဆက်ဆက်ရင်းနှီးနှီးပဲပြုစားမယ်အစားစားရင်လည်းအမဲသားတို့ဘာလို့ရှောင်ပြီးတော့ငါးတို့ဘာလို့မျိုးပို့ပြီးတော့စားနိုင်ရင်ပို့ပြီးတော့အကျိုးရှိနိုင်တယ်လို့အဓိကယူဆကြတာပေါ့
ဟုတ်ကဲ့ဒီအုံနောက်အလုတ်ပို့လုပ်နိုင်တဲ့ဥမာဒီညံစမ်းမေးခွန်းလေးတွေဖြေတာတို့ညာဆန်းကစားမှုတွေလောက်တာတို့အဲ့ဓာရီရောကာကွယ်ပေးနိုင်မှုအနေထားဘယ်လိုရှိလဲ
ဒီလိုမှတ်ညာကိုလေ့ကျင့်နိုင်ရင်မှတ်ညာပိုကောင်းသလားဆိုတော့ပိုကောင်းနိုင်တယ်လို့ယူဆရတယ်ဒါပေမဲ့အဲ့လိုမှတ်ညာတုံးပြနိုင်တဲ့လူတွေက ပညာရတဲ့လူတွေများလာတယ်၊အလုပ်ကိုင်းရှိတဲ့လူတွေဖြစ်လာတယ်ဆိုတော့သူရင်းသားမှာတော့မသေးကြသေးဘူးလို့ပဲကျွန်တော်ထင်တယ်
။ဟုတ်ကဲ့ဆရာ။အဲ့ဒါအပြင်တခြားလက်တွေ့ကျနေတဲ့အကြံပေးနိုင်တာရှိသေးလား
။အမှန်ညာမကောင်းလို့ထင်ရင်အမှုမဲ့မှမမထားဘဲနားလေတဲ့လူနဲ့တွေ့ပြီးတော့ပြောပြစိတ်စစ်ဖို့လိုတာပေါ့နော်။ပါလေဆိုတော့
မှန်မှန်နည်းနည်းချုပ်ရင်းလာတာကဒီမှန်မှန်ချုပ်တဲ့ယောဂရဲ့လက္ခဏာလို့ပြောလို့မရသေးဘူးအဲ့ဒါကိုသိအောင်ကတက်ပေါ့နော်စမ်းသပ်မှုတွေဒေတာလောက်ရတာပေါ့အ
ဲ့တော့မှန်မှန်နေတဲ့ယောဂမှာတချို့ကဖြစ်နေမှမသိရောဖြစ်နိုင်တာပေါ့နော်အဲ့တော့ယောဂလက္ခဏာတွေရောသိထားဖို့ရည်ကြည်မလား
တက်တက်ကြီးလာတဲ့ခါမှာမှန်မှန်နည်းနည်းတော့ချုပ်ရင်းလာတဲ့အဓိကခွဲခြားမှာဒါပုံမှန်ပဲလာဒါမှမဟုတ်မှန်မှန်ပို့ပြီးတော့နည်းလာလားဆိုတာကိုကိုကနည်းနည်းသတိထားမှာပေါ့သူရဲ့လက္ခဏာတွေကပထမတော့မေ့လာတယ်အဓိကကတော့မေ့တာကပို့ပြီးတော့ပြင်းထန်တာပေါ့သူတို့ရဲ့အလေထိုင်ပြုမှုတွေကပြောင်းလဲလာတယ်ဒါကလေတချို့ကိုဘုတ်ကိုခွဲရုပ်ကလေးနဲ့ကစားတာမျိုးတို့ဒါမှမဟုတ်ကို့ပဝင်းကျင်မှာလမ်းစပြောင်းတတ်တာမျိုးတို့တွေကြတော့ပို့ပြီးတော့စိတ်တိုးလာတယ်ဒေါသတွေအရန်ကြီးလာပြီးတော့အရင်တော့အနဲ့တခြားစီပေါ့နော်အဲ့လိုမျိုးပြောင်းလဲလာတတ်တာပေါ့ဒါကတော့အစောပိုင်းလက္ခဏာမျိုးလေးဖြစ်လာနိုင်တယ်များသောအားဖြင့်ကတော့မှညံချုပ်ရင်းလာတဲ့ကနန်းတွက်တာတို့ပါတို့ချုပ်တယ်လာတာပေါ့အဲနည်းနည်းရှုပ်ထွေးတဲ့ကိစ္စတွေပါတွေကိုသူတို့မဖြေရှင်းနိုင်တော့ဘူးပေါ့နော်နားလေကိုခက်လာတယ်အဲ့လိုမျိုးတွေကလက္ခဏာအစတတ်တာပေါ့အဓိကကြတာကတော့အဲ့လိုဖြစ်တယ်လို့ထင်လာရင်ပြီးကျွမ်းတဲ့ဆရာဝန်ဒါမှမဟုတ်အထူးသမားတော်နဲ့ပြပြီးတော့စစ်ဆေးကြည့်တယ်မှညံရောရဲ့ယောဂရှိမရှိကိုပြောနိုင်တာပေါ့အဲ့ဒါကတော့ blood test တို့ပါလို့လည်းလုပ်လို့မရဘူး specialist ပေါ့နော်အထူးဆရာဝန်နဲ့ကြာမှာပဲပြောလို့ရတာပေါ့
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ